RFP ကိုနားတော်တာဆင်းနေတဲ့တော်တာရှင်များမင်္ဂလာပါရှင်ကျမတို့လူအဖွဲ့အစည်းမှာမိသားစုဆိုတဲ့စကားကယဉ်နီးမှုနှွေးထွေးမှုကိုပြသလိုစိတ်ခွန်အားကိုလည်းဖြစ်စေပါတယ်ဘဝကတစ်ပင်လိုရှင်သန်ကြရတာပါအိမ်တော်ဦးစီးကတစ်ပင်ကြီးဇနီးတွေကတစ်ပင်အမြင့်နဲ့တူပါတယ်သားသမီးကတစ်ခက်တစ်ကိုင်းတွေပါမြေးတွေကတော့အဲ့ဒီတစ်ပင်ကတစ်တီးချိုချိုတွေပဲလို့ကျမခံစားမိပါတယ်မိဘဆိုတာသားသမီးအပေါ်မှာဘာအကျိုးကျေးဇူးမှပြန်လဲမမျှော်လင့်မဲနှောင်ချိုးမဲ့အနစ်နာခံတာမှုအကောင်းဆုံးမိတ်ဆွေပါပဲကိုဝင်ဆောင်စင်မှာရုပ်မမြင်အတန်မကြားသေးပဲတိတ်ချစ်တဲ့မေတ္တာမျိုးမိဘရင်ထဲကလွဲလို့ဘယ်မှမှမရှိပါဘူးဒီလိုစကားဒီလိုခံစားမှုတွေမိဘတိုင်းခံစားပြီးသားသမီးတွေကိုမွေးမြူစောင့်ရှောက်ခဲ့ကြမှာပဲလို့ကျမယုံကြည်မိပါတယ်အိမ်တော်တစ်ခုကိုတိဆောက်လိုက်ခြင်းဟာအခက်ခဲများစွာကိုဖိတ်ခေါ်လိုက်ခြင်းပဲဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်ကျမတို့ဖြစ်တည်နေထိုင်ရှင်သန်ရတဲ့တိုင်းပြည်ရဲ့ကောင်းမွန်တဲ့စနစ်မရှိခဲ့လို့ပဲဖြစ်ပါတယ်။အလုတ်အကန်ခွင်လန်းမရှိတာ၊အလုတ်အကန်ရှားပါတာ၊ပညာရေးစနစ်နှိမ့်ချခဲ့တာ၊ကျန်းမာရေးဆောင်ရှောက်မှုအားနည်းခဲ့တာတွေကလည်းအခြေခံလူတန်းစားအိမ်တော်စုတွေရင်ဆိုင်နေရတဲ့ရင်ဆိုင်ခဲ့ရတဲ့အကြီးမားဆုံးစိန်ခေါ်မှုတွေပါပဲ။လူကလုတဲ့အခက်ခဲတွေအပြင်တဘာဝတရားကပေးလိုက်တဲ့ဒုက္ခအခက်ခဲကိုပါရင်ဆိုင်ရသူတွေရဲ့ဘဝပြဿနာထဲမှာအရွယ်မရောက်သေးပဲလုပ်ငန်းခွင်ထဲကိုမိမိရင်သွေးကိုပို့အလုတ်ခိုင်းစေရတဲ့ပြဿနာတစ်ခုပါဝင်ခဲ့ပါတယ်။အရွယ်မရောက်သေးတဲ့ကလေးအလုတ်သမားတွေကိုစောင့်ရှောက်ကူညီပြီးကလေးတွေကိုစာတင်ပေးစာကြည့်စင်တွေတီထောင်ပေးနေတဲ့လူကုံတိတ်ခါတိုးတက်လှုပ်ရှားမှုအဖွဲ့တာဝန်ခံလည်းဖြစ်နိုင်ငံရေးအကျဉ်းသူဟောင်းလဲဖြစ်တဲ့မဆူဆူဦးနဲ့ကျမဆွေးနွေးထားတာတွေကိုဒီတပတ်တင်ပြပါရစီရှင်မဆူဆူဦးကခလေးလူသားတွေရှိတဲ့လဖက်ရည်ဆိုင်တွေစီသွာအလုရှင်စီခွင့်တောင်းပြီးခလေးတငယ်အခွင့်အရေးတွေတိအောင်စ조사ဆောင်ရွက်ပေးပါတယ်ဆန်ရှင်တွေစီခွင့်တောင်းရတဲ့အခါအလုရှင်တွေစီခွင့်တောင်းရတဲ့အခါငင်းပယ်ခံရတာမထေမဲ့မြင်ပြောဆိုခံရတာတွေကိုအများဆုံးရင်ဆိုင်ရပါတယ်မိဘကိုယ်တိုင်ကတော့အလုတ်လုတ်ဖို့ပို့ထားပြီပဲမဆိုင်တဲ့သူကဝင်ပြီးပူပန်စရာမလိုဘူးလို့ပြောဆိုတာကိုလည်းမဆိုးဆိုးဦးခံရပါတယ်ဒါပေမဲ့အလုတ်ရှင်ကိုရအောင်စီယုံပြီးကလေးတငယ်တွေရဲ့စစ်တန်းကိုရအောင်သူကောက်ခံနိုင်ခဲ့ပါတယ်ကလေးလုတ်သားတွေရဲ့စိတ်ကူးအိမ်မက်တွေကိုလည်းမဆိုးဆိုးဦးကပြောဆိုဆွေးနွေးသွားခဲ့ပါတယ
်ဒီလက်ဒေတာတွေမှာအလုတ်ကဖန်တီးမှုပါမရှိတဲ့အတွက်ကလေးတွေကတော့နေရာဒေတာပေါင်းစုံကနေကြားတဲ့သူတို့မိဘတွေကအဲ့က6လက်ကယူသွားပြီ။ခလာကအစားစားနဲ့ပကြံစေးတဲ့ကလေးတွေက3တောင်း၊7တောင်းမှသုံးတာတွေ့တယ်။ကျမတို့ဒီရှင်းရောက်ထားတဲ့နေရာမှာတော့ဒါမှကလေးတွေပြဿနာကံရအောင်သူမိသားစုအကုန်ယူသွားတယ်။သူတို့မိသားမတည်လေလို့ဒီလက်ဖက်ဆိုင်မှာလုပ်နေရပေမဲ့ software section တွေလူရှိတယ်။သူတို့ကမဟုတ်လုပ်ငန်းပေါ့နော်အဲ့လိုမျိုးတချို့ဆိုရှင်ကားမောင်းတင်နေတယ်၊ဆက်ပြင်လုပ်ငန်းတင်နေတယ်အဲ့လိုမျိုးကောင်မလေးလို့ဆိုရင်14 15တွေတချို့တင်နေတာလို့ဆက်ကအလှပြင်စမ်းမှပညာသင်နေတာလို့အဲ့လိုမျိုးမျိုးတွေ့ရတယ်။မာကီပြီးတော့မှပိုပြီးတက်လာတာပေါ့နော်။ရန်ကုန်ကအဲ့လိုမျိုးတွေများ
ခလေးလုတ်သားအများစုဖြေကြတာကစားသုံးသူကအော်ငေါက်တာ၊နေရင်အုပ်တာ၊အလုတ်ရှင်ကစကလုံးရင်းရင်တီးတီးပြောတာ၊ရိုက်နှက်တာတွေကိုခံစားရတယ်လို့တညီတညွတ်ထဲဆိုကြတာပါ။ခလေးလုတ်သားပပျောက်အောင်မလုပ်နိုင်သေးခင်မှာခလေးငယ်တွေကိုစာနာစိတ်၊မေတ္တာစိတ်နဲ့ဆက်ဆံပေးတဲ့လူလေမဆူဆူဦးကဆိုပါနဲ့အလုတ်ရှင်ကောင်းရင်ခလေးလုတ်သားတွေအတွက်အဆင်ပြေမှာပါတချို့စာတင်ခြင်းနဲ့ခလေးတွေကိုအလုတ်ရှင်ကစာတင်ခြင်းတတ်မှတ်ပေးပြီးတင်ခွင့်ပြုတာကိုကြုံရရင်တော့မဆူဆူဦးကထိပေါက်တယ်လို့ဝမ်းသာမိတယ်လို့လဲဆိုပါနဲ့2016 AB 6ရက်မှာလှိုင်မြို့နယ်ထဲမှာကျင်းပတဲ့ရွှေပြောင်းကလေးများနဲ့ကူးတန်းရောင်းဝယ်မှုခလေးတငယ်ဆိုင်ရာပညာပေးစင်တင်ဖျော်ဖြေပွဲကျင်းပခဲ့ပါတယ်ဦးဆောင်ကျင်းပပေးခဲ့သူတွေကတော့လူအခွင့်အရေးကဦးအောင်မျိုးမင်းရုပ်ရှင်မင်းသမီးခိုင်နှင်းဝေတို့ပဲဖြစ်ပါတယ်မိဘဇာတိရက်ရွာကိုစွန့်ပြီးရွှေပြောင်းလုတ်ကင်နေရတဲ့ကလေးတငယ်တွေကိုဆက်လက်ကူညီပေးနိုင်ဖို့ကြိုးစားနေတဲ့မဆူဆူဦးကသူ့ရဲ့အတွေ့အကြုံကိုထပ်မံပြောဆိုဆွေးနွေးသွားခဲ့ပါသေးတယ
်ရွှေပြောင်းကလေးတွေဒေသတော်ကြီးတက်ခဲ့တယ်ဒီလိုရှစ်တန်းအောင်နေအောင်ပါတယ်ဒီကိစ္စမကြည့်မကြည့်တို့ကမယ်ဆိုတော့အပြာကလေးတွေကောင်းနေမှာအဲ့လိုဆွဲနေတယ်ခုနပိုင်းတော့ကျမရေးပို့ဆိုးတဲ့ချစ်ကောင်းကလေးတွေတော့ကိုကျမရေးကိုစောင့်ရှောက်ပေးဖို့လို့ကလေးတွေလမ်းမမှာလည်းရှိနေသေးတယ်ရှင်တော်တော်လေး
တိုင်းပြည်အနာဂတ်တိုးတက်ဖို့ဆိုရင်လူငယ်တွေအနာဂတ် တိုးတက်မြင့်မားဖို့လိုအပ်ပါတယ်။ကျမတို့လူအဖွဲ့အစည်းကလည်းခလေးတငယ်တွေလူငယ်တွေကိုဝိုင်းဝန်းစောင့်ရှောက်ပြုစုပေးနိုင်ရင်လေလွင့်လူငယ်တွေမရှိဘဲအကျန်းဖတ်မှုတွေနှေးပါသွားမှာပဲဖြစ်ပါတယ်။ခလေးတငယ်တွေကြဲပြန့်တဲ့မိုးကောင်းငယ်မှာလွတ်လပ်စွာပြန့်တန်းနိုင်ဖို့စိတ်ကူးတောင်ပန်တွေတက်ဆင်ပေးနေတဲ့မဆူဆူဦးရဲ့လှုပ်အားတွေကိုဂုံပြုလိုက်ရပါတယ်ရှင်။တောတာရှင်များမျှဝေခံစားနိုင်ကြပါစီ။ကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ။